ဟာလေလုယာအူဒီ first fruits အူဒီအကြောင်းကျွန်တော်လေ့လာမှာဖြစ်တယ်။အူဒီလို့ပြောလိုက်တာနဲ့ယုံကြည်သူတော်တော်များများကယဉ်နီးပါတယ်။နောက်ပြီးသူ့ရဲ့စကားမှာဝါစကလုံးမှာဝါအူဒီလို့ပြောတဲ့အတွက်ရှင်းရှင်းလေးပဲအရင်ဆုံးတီးတဲ့အတီးပေါ့ပထမဦးဆုံးတီးတဲ့တီးကိုခေါ်တယ်။ဒါပေမဲ့ယုံကြည်သူတော်တော်များများကအူဒီကိုဘယ်လိုတွေ့ရမလဲဘယ်လိုမျိုးကိုအူဒီလို့တတ်မှတ်ရမလဲပြီးတော့ဘယ်နေရာမှာဘသူစီမှာဘယ်လိုပုံစံပေးရမလဲဆိုတာတွေကိုသဝေဇဝါဖြစ်တတ်ပါတယ်။နှုတ်ကပတ်တော်ထဲမှာရေးသားထားတဲ့အူဒီအကြောင်းအဲ့ဒီအူဒီကိုယနေ့ကာလမှာကျွန်တော်တို့ဘယ်လိုအသုံးပြုမလဲဘယ်လိုမျိုးလေ့ကျင့်မလဲဆိုတာတွေအစကျွန်တော်ခိုင်ရမှာဖြစ်တယ်။အင်္ဂလိပ်လို first fruit တလုံးစီလဲရေးသလို first fruit ဆိုပြီးတော့မှတလုံးတည်းပေါင်းပြီးတော့လဲရေးတာကိုကျွန်တော်အင်္ဂလိပ်ကျမ်းစာ version မတူတဲ့ version တွေမှာအဲ့လိုကွဲပြားနေတာကိုတွေ့တတ်ပါတယ်။ဒါမဲ့နှစ်ခုစလုံးကအတိတ်ပဲအတူတူပဲအဦးဆုံးတည်တဲ့အသီးကို first fruit လို့ခေါ်ပါတယ်။ဆောင်ဖို့အနေနဲ့တော့အခြေပြုကြမ်းချက်ကတော့တုတ်တန်ကြမ်းခန်းကြီး3အငယ်6ကနေ30တင်းဒီကိုအုပ်စာနဲ့အူဒီသောအတိနံရှိသည်များကိုထာဝရဘုရားပူဇော်လို့အတူပြုလေတင်းဤစပကြီးတို့သည်ကြွယ်ဝ၍စပိတီးနေရသလိုကိုအစ်တော်စပိရေရှာလိမ့်မည်။ကောင်းစဉ်ကြီး၄ခုရှိတယ်။အဲဒီမှာပထမဆုံးကောင်းစဉ်ကတော့ What is first fruits? First fruits မှာ S ပါပဲ။ဒါကအတိနံများကိုပြောတာဖြစ်ပြီးမဲ့ဒီဟာကိုကျွန်တော်တို့ရေတွက်လို့မရတဲ့အရာတစ်ခုအနေနဲ့ကျွန်တော်တို့သတ်မှတ်ထားတယ်။ What is first fruit? အူဒီဆိုဒီမှာ definition အရာအတိပဲဖွင့်ဆိုချက်ရဆိုရင်တော့အူဒီလို့ခေါ်ဆိုထားတဲ့အားလုံးဆိုတာမိမိလေယာကနေအရင်ဆုံးတီးတဲ့အသီးနံအဲဒါကိုအူဒီလို့ခေါ်တယ်။သို့မဟုတ်ဘူးဆိုရင်မွေးမြူထားတဲ့မွေးမြူရေးခြံကတော့ကောင်းအိမ်မှာမွေးထားတဲ့တရိစံတွေကအူဆုံးဖွားတဲ့တရိစံတို့လည်းအူဒီလို့သတ်မှတ်တယ်။ပြီးတော့ကျွန်တော်တို့နှုတ်ကပတ်တော်ရဆိုရင်တော့အူဆုံးဖွားတဲ့ဒါအူတွေကိုလည်းအူဒီလို့လည်းခေါ်တယ်။ယုံကြည်သူများအနေနဲ့မိမိလေရနဲ့အဦးဆုံးတီးပွင့်ဝင်းမဲ့တဲ့အသီးနံတွေကိုအဦးဖွားတဲ့လူဖြစ်စေတရိစံဖြစ်စေဘုရားခင်ကအရင်ဆုံးပူဇော်ဖို့အတွက်နှုတ်ကပတ်တော်ကသွန်သင်ထားတယ်။ဒါကအဦးတီးရဲ့အဓိပ္ပာယ်ဖွင့်ဆိုချက်။ပြီးတော့နောက်ဆုံးအနေနဲ့အဦးတီးပူဇော်ခြင်းကဘာနဲ့တူလဲဆိုတော့ကျွန်တော်တို့ဆင်ယံပေးချေထားသလိုဖြစ်ပြီးကြံရှိနေတဲ့ရိတ်သိမ်းခြင်းတွေအားလုံးကို secure ဖြစ်စေတဲ့လုံခြုံစေတဲ့ deposit ဆင်ယံအဖြစ်နဲ့သတ်မှတ်ထားတာဖြစ်တယ်။အဲ့ဒါကိုဦးဒီအင်္ဂလိပ်လို first installment လို့ခေါ်တဲ့ပထမဆုံးပေးချေခြင်းကျန်တာတွေနောက်မှချေမယ်ဒါပေမဲ့အရင်ဆုံး secure လုပ်ထားတာ book လုပ်ထားတာဒါကိုလည်းဦးဒီလို့အဓိပ္ပာယ်ဖွင့်ဆိုလို့ရပါတယ်ဒုတိယကောင်းစဉ်ကြီးနေနဲ့ biblical background မှာကျမ်းစာထဲမှာကျွန်တော်အဦးဒီအကြောင်းကိုတစ်စီတစ်ဆောင်လေ့လာကြည့်အောင် first fruits လို့ခေါ်တဲ့ phrase အဲ့ဒီစကားစုကိုကျမ်းစာထဲမှာခဏခဏကျွန်တော်တို့တွေ့ရတယ်မကြာခဏတွေ့ရတယ်ဒီထဲမှာကျွန်တော်တို့ကျမ်းစာတွေကအူဒီနဲ့ဆိုင်တဲ့ဖွင့်ဟချက်လေးတွေကိုကျွန်တော်တို့ကိုးချက်ယူဆောင်လာတယ်။နံပါတ်1ကတော့အူဒီဒီဘုရားသခင်ဥစ္စာဖြစ်သည်။ထွန်းမြောက်ကျမ်းခန်းကြီး73ငယ်နှစ်မှာလူဖြစ်စေတိရစ္ဆာန်ဖြစ်စေတာအူအပေါင်းတို့ကိုငါဖို့အတန်ရှင်းစေတော့ငါဥစ္စာဖြစ်ကြသည်ဟုမိန်တော်မူ၏။အရာခတ်သိန်းဟာကိုရော့အရာဖြစ်တယ်။တောတထောင်ကိုတလကောင်တိရစ္ဆာန်တွေအားလုံးတလကောင်အရာခတ်သိန်းကိုသူဖန်ဆင်းထားတယ်ပိုင်တာအူဆိုတယ်။ဒါပေမဲ့အဲ့ထဲမှာမှဒီဥစ္စာဒီအူဒီဒီငါဥစ္စာဖြစ်တယ်လို့ဘုရားက claim ထားတယ်ဘုရားကထိုကဲ့သို့မိမ့်မွတ်ထားတဲ့အတွက်အထူးအလေးထားဖို့အရေးကြီးတယ်အိမ်မှာကျွန်တော်တို့တုံးဆွဲတဲ့ခွက်တွေပကံတွေနောက်ဆုံးရုပ်ဆောင်ဆုံးကျွန်တော်ရဲ့သဘွတ်တန်တွေအစကျွန်တော်တို့အိမ်ထဲမှာရှိနေတဲ့ຢာတွေအားလုံးကျွန်တော်မိသားစုနဲ့ဆိုင်တယ်လို့ပြောလို့ရပေမဲ့လည်းတီးတန့်ကိုယ့်ရဲ့personal hygiene ဒါမှမဟုတ် personal preference ကိုကြိုက်တဲ့အရာလေးကိုတီးတန့်ကိုရဲ့အမြည်တက်ထားပြီးတော့တမုတ်ထားတဲ့အရာတွေပစ္စည်းရှိတယ်လို့ပဲဖခင်ခင်ကလည်းကျန်တဲ့အားလုံးသူ့ပိုင်နာမှန်ပေမဲ့အူဒီကသူ့ဟာဖြစ်တယ်သူ့ဥစ္စာဖြစ်တယ်လို့ကျမ်းစာကပြောထားတယ်ဒုတိယချက်အူဒီကိုဘယ်ချိန်မှာသူတို့ပူဇော်လေးရှိလဲဆိုတော့ယူဒာထုံးစံရဣသရေလလူမျိုးတွေကဂျူးထုံးစံရပန်တေကုတ်တွေနေ့မှာအူဒီကိုပူဇော်လေးရှိတယ်ပန်တေကုတ်တွေနေ့ဆိုတာကနော်ရှင်ပြန်ထမြောက်ပြီးပတ္တခါပွဲကျင်းပပြီးရပောင်း90ပြည့်တဲ့နေ့ကိုပန်တေကုတ်တွေနေ့လို့ခေါ်တယ်အဲ့ဒီနေ့မှာတို့က the feast of weeks လို့ခေါ်တယ်အဲ့ဒါကတော့ဒီလယ်လုတ်ပြီးအသီးနှံရိတ်သိမ်းတဲ့အချိန်မှာတို့ကောက်တစ်ရိတ်သိမ်းပွဲပြုလုပ်ပြီးတော့မှအဲ့မှာတိုထားပွဲလို့ညီမလိုဇာယိယူရနာဘာသာပြန်မေးထားတယ်အဲ့ဒါကိုကျွန်တော်တို့ဒီတမန်တော်ဝိတုခန်းကြီးတင်ငယ်နှစ်ခန်းကြီးတင်ခန်းကြီးနှစ်ရောက်လာတဲ့ခါမှာပန်တေကုတ်တွေဝင်ရှင်ဆင်းသက်တဲ့နေ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ပန်တေကုတ်တွေတင်းငွေတွေနေ့ဆိုပြီးတော့မှအမြဲတမ်းEaster Sunday ကနေရပောင်း90နဲ့အနည်းဆုံးတင်းငွေတွေမှာကျွန်တော်တို့ Pentecost တွေနေ့ကိုကျင်းပလေးရှိတယ်။အဲ့တော့ရှေးယခင်ဣသရေလလူမျိုးတွေကအူဒီကိုဘယ်နေ့မှာကျင်းပလဲဆိုတော့ Pentecost တွေနေ့လို့အခုခေါ်ဆိုနေတဲ့တိုထားပွဲလို့ခေါ်တဲ့ The Feast of Weeks မှာသူတို့ကအဲ့ဒီအူဒီတွေရတဲ့ဒီနံတွေရဲ့အူဆုံးရတွေကိုပူဇော်လေးရှိတယ်။ ထွန်းမြောက်ကျမ်းခန်းကြီး23ငယ်16မှာလယ်လွတ်၍အသီးနှံကိုတင်းစီရာရှိသည့်ကာလတင်းပွဲကို၎င်းကောက်တင်းပွဲလယ်လွတ်၍အသီးနှံကိုတူထားသည့်ကာလနှင့်လဲသောကာတူထားပွဲ၎င်းခံရမည်အားလုံးမှတ်မိကြမယ်ထင်တယ်အဲဒီဣသရေလလူမျိုးတွေကအီဂျစ်နိုင်ငံနဲ့ထွက်ခွာလာတဲ့အချိန်မှာပတ်တခါတိုးတငယ်အသားစိတ်တငယ်အသားကိုစားရပြီးတော့သွေးတုပ်လင်းတဲ့အိမ်ထဲမှာနေရတယ်အဲ့ဒီမှာသူတို့ရဲ့ပြက်ကတင်ကအစ်ဖြစ်သွားတယ်နှစ်လဲသွားတယ်အဲ့မှာသူတို့ရဲ့ New Year ဖြစ်သွားတယ်ကျွန်တော်တို့လိုဒီဇင်ဘာ31ကို New Year တတ်မှတ်တယ်လို့အဲ့မှာပတ်သက်ခါနေ့မှာကလန်ဒါအစ်စ်လှန်လိုက်တာဒါကြောင့်ကလန်ဒါအစ်စ်လှန်တဲ့နှစ်စ်ကိုကူးလာတယ်အဲ့ဒီအချိန်အဲ့ကနေရပောင်း50ပြည့်တဲ့နေ့မှာတော့ဦးသီးပူဇော်ရာနေ့လို့သူတို့တတ်မှတ်ကြတယ်ထမကြောင့်ခန်းကြီး34ငွေ20နေမှာဂျုံစဘာကိုတင်းစားရှိဒီကာလခုနှစ်သတင်းပွဲကို၎င်းနှစ်လဲတော့ကတိုးထားပွဲကို၎င်းခံရမည်ဆိုတော့တိုးထားပွဲလို့ဒီပြေလို့ရတဲ့ကောက်တစ်စာပွဲအဲ့မှာသူတို့ကအူကြီးကိုပူဇော်တယ်တော်လိုက်ချန်ခန်းကြီး28ငွေ26မှာ26မှာဆိုရင်ထိုးမတစ်ပါးသတင်းခုနှစ်တင်းစီပြီးမှเนาะပတ်တခါပွဲပြီးတော့မှခုနှစ်ပတ်ခုနှစ်ခုနှစ်လီ49ရက်ပေါ့เนาะ49ရက်ကြော်ပြီးတော့မှနောက်နေ့မှာတဲ့ဆောင်းခဲ့တော့နေ့အူကြီးတော့နေ့ရက် night အဲ့နေ့ကိုအူကြီးလို့အူကြီးနေ့လို့တော့မှအသတ်မှတ်ထားတယ်ဆိုတော့အဲ့နေ့မှာ lucky လို့ကိုမလုပ်ရဘူးတဲ့ဆိုတော့အဲ့တော့နံပါတ်2ချာအူကြီးကိုဘန်ဒီကုတ်တွေပွဲနေ့မှာရှေးဣဒိလမျိုးတွေကပူဇော်လေးရှိရယ်နံပါတ်3ဣဒိလမျိုးတွေကထာဝရဘုရားဖို့အဝူတီးတော်တီးဖြစ်တယ်လို့ကျမ်းစာကယေရမိအနာဂတ်ကျမ်းခန်းနှစ်ငယ်3မှာပြောတယ်ဒါကတော့ symbolic လို့ခေါ်တဲ့ပုံဆောင်သောအဖြစ်ပြောနေတာဣဒိလကငါရဲ့အသားဥဖြစ်တယ်ဣဒိလကငါရဲ့အဝူတီးဖြစ်တယ်လို့ကျမ်းစာကမှတ်တမ်းတင်ထားတယ်ဒါကြောင့်ဘုရားခင်ရဲ့တန်ဖိုးထားတဲ့အရာကအဝူတီးဖြစ်ပါတယ်နံပါတ်4ချက်နေနဲ့အာဘီလကတဲ့အာဘီလကသူ့ရဲ့အဝူတီးကိုဘုရားခင်ကိုပူဇော်တယ်ကပောက်ကျန်ခန်းကြီးလေးငယ်လေးမှာဒါကြောင့်အဝူတီးကိုပထမအဦးဆုံးပူဇော်တော့လူသားကိုရှာပါဆိုရင်တော့အာဘီလဖြစ်လိမ့်မယ်ကျမ်းစာမှာအာဘီလကလည်းတဲ့မိမိတိုးစုတွင်အဝူဖွာတော်တားချိုးနဲ့တိုးစီဦးကိုဆောင်ခဲ့ဤထာဝရဘုရားသည်အာဘီလနဲ့သူ၏ပူဇော်တက်ကာကိုပမာဏပြုတ်တော်မူဤအင်္ဂလိပ်ကျမ်းစာထဲမှာဆိုရင်အဝူဖွာတော်သားတွေတိုးတွေလို့ပြောတယ်အများနဲ့ပြောတယ်တနည်းအားဖြင့်အဦးသီးဆိုရင်တကောင်လောက်ပဲပေးလာမှမဟုတ်ဘူးနဲ့သူကရဲ့ရောစွာအဦးဆုံးမွေးတဲ့ဟောဒီ batch light အကုန်လုံးအဦးသီးတဲ့အကောင်တွေအားလုံးကိုယူဆောင်သွားတယ်ဆိုတာသိရတယ်အဲနောက်နံပါတ်5ချက်နေနဲ့ယေရီခေါမြို့ဟာဆိုရင်ဂရိတော်ပြည်ကိုစဝင်တဲ့အချိန်မှာသူတို့ပထမအဦးဆုံးအောင်ပွဲခံခြင်းဖြစ်တဲ့အတွက်အဲ့ဒီရာကိုအဦးသီးဖြင့်ဘုရားခင်ကသူ့အတွက်ခြံထားစေခြင်းနဲ့ဆိုတာကိုနှုတ်ကပတ်တော်ရဲ့သိရတယ်ယောရှုမဆာခန်းကြီးကြောင့်ငယ်18ကနေ19သင်တို့ဒီကြင်ရတော့အရာကိုတတိနှစ်ကြောင်ရှင်ကြလော့ရှောင်ကျင်ကြလော့သို့မဟုတ်ထိုအရာကိုတင်းယူလျင်မိမိတို့၎င်းဣသရေလတပ်ကို၎င်းအကျဉ်ခံစေ၍နှောက်ယှက်မိကိုစိုးရင်စရာရှိရွှေငွေကို၎င်းကြီးဝတ်တစားတန်တစားရှိသည်များကို၎င်းထောက်ရဖျားဖို့တန့်ရှင်းစေ၍ဗန္နာတော်ထဲသို့တွင်းထားရကြမည်ဟုလူများတို့ကယောရှုသည်မှားထားလေ၏ဂျေရီခေါမြို့ကိုမသိမ့်ပိုက်ခင်မှာဘုရားခင်ကယောရှုကနေတဆင့်လူများကိုမှားထားတယ်ဘေးရီကိုတော့ရွှေတွေငွေတွေကြေးဝတစားတန်တစားတွေအားလုံးကိုတော့ထာဝရဘုရားဖို့ခြံထားပါတန့်ရှင်းစေပါဘန္တာတော်တွေကိုအတွင်းမှာကြံတာလုံးဝမထီရဘူးကြင်ချင်းရှိနိုင်တယ်ရှိမယ်လို့ပြောတယ်အဲ့ဒါကဘာကိုဆိုလို့လဲဆိုတော့ပထမအဦးဆုံးသူတို့အောင်ပွဲခံတာဖြစ်တဲ့အတွက်အဲ့ဒါအဦးသီးဖြင့်ဘုရားကိုပူဇော်ခြင်းဖြစ်တယ်လို့ကျမ်းစာကျွမ်းကျင်တော်သူများနဲ့ကျမ်းသက်ဆရာတွေများလို့သုံးသပ်ကြတယ်နံပါတ်6အနေနဲ့နေယမိမတ်စာထဲမှာကြည့်မယ်ဆိုရင်နေယမိကသူ့ရဲ့ဒီ52ရက်ကြာကျင်ယူပြီးတော့မှယေရုရှလင်မြို့ရိုးကြီးကိုတိဆောက်ပြီးတဲ့အချိန်မှာအမှုမောဒတာဆိုပြီးတဲ့အချိန်မှာသူစအလုပ်တဲ့ຢာကတော့နော်အရင်တုန်းကမလုပ်ခဲ့တဲ့ຢာဘာဖြစ်လို့တို့မြို့ရိုးတွေပြိုပြက်မီးလောင်ရတယ်လဲရှာတဲ့ကမလုံခြုံနေရတယ်သူတွားတွေ့တယ်အဲ့ဒါကတော့ဗာလဲဆိုတော့ပညတ်တိကျမ်းထဲမှာရေးထားတဲ့ຢာတွေကိုလိုက်မလုပ်တာကြာသွားပြီအဲ့တော့သူကဒီစောက်ုံကြီးဒီဝေါ်ကြီးဒီမြို့ရိုးကြီးကိုဆောက်ပြီးပြီမှာဒီတိုင်းပြင်မထားမဲ့သူကအာမခံထားတကယ်တို့ဘာကြောင့်ဖြစ်တယ်ဆိုတဲ့ root cause ကိုရှာတဲ့အခါမှာဣသရေလလူမျိုးတွေဘိုးဘေးတွေကိုဘုရားပြောထားတဲ့အဦးသီးပူဇော်ခြင်းကိုသူတို့မလေ့ကျင့်တာကြာသွားပြီဆိုတော့သူရှာဖွေတွေးရှိတဲ့အတွက်နေမိမဆာခန်းကြီး30ငွေ35နဲ့39မှာအဦးသီးသောမြေတီးနံနဲ့အဦးသီးသောတီးတီးမျိုးမျိုးကိုဗိမာန်တော်သူနှစ်တိုင်းဆောင်ခဲ့ရမည်အကြောင်းပြည့်ညတ်တိကျမ်းစာ၌ရေးထားသည့်အတိုင်းခုမှထွင်တာမဟုတ်ဘူးအရင်ကတည်းကရေးထားပြီးသားအဦးဖွာသောတားယောက်ချမ်းနဲ့အဦးဖွာသောတိုးနွားဆရှိသူကိုဗိမာန်တော်၌အမှုဆောင်သောယေဘုယျလိုရှိရာဗိမာန်တော်သူဆောင်ခဲ့ရမည်အကြောင်းအူဒီကိုပူဇော်ရမယ်ဘိမှန်တော့အဆောင်တဲ့အမှုဆောင်နေတဲ့ရစ်ပရောဂျက်လေးရှိကိုယူဆောင်ရမယ်ဆိုတော့နှုတ်ကပတ်တော်ရှိပြီးသားအရာကိုပြန်ပြီးသူကအစဖော်လာတယ်ပြန်ပြီးတော့ဖော်ဆောင်ဖို့ဖြစ်လာတယ်ဘာလို့လဲမဟုတ်ဘူးဆိုရင်မြို့ရိုးကပြိုပြက်သွားပြီမလုံခြုံဘူးဒါကြောင့်ခိုလုံခြင်းအဖြစ်ဒီအူဒီကိုပူဇော်တာကိုတွေ့ရတယ်အူလို့တော့မဟုတ်စင်းပူဇော်တက်ကတည်တည်အမျိုးမျိုးစပြည့်ရေစီကိုရစ်ပရောဟိတ်တို့ရှိရာဘိမှန်တော့ခန်းသေးလို့၎င်းဆိုတော့အဲ့တော့ရစ်ပရောဟိတ်ရှိတဲ့နေရာကိုယူဆောင်လာတာကိုတွေ့ရတယ်နံပါတ်9အနေနဲ့ ဒေတာတစ်ခုသို့မဟုတ်ယုံကြည်သူမိသားစုတစုတွေအဦးဆုံးပြောင်းလဲလာတဲ့ယုံကြည်သူကိုလည်းအဦးသီးလို့ခေါ်ဝေါ်တယ်ဆိုတာသိရတယ်။ရောမအခန်းကြီး16ငယ်5မှာဆိုရင်အာရှိပြည်မှာအရင်ဆုံးပြောင်းလဲခဲ့သောသူကိုငါချစ်တာအေပဲနဲ့ကိုနှုတ်ဆက်ကြလောလို့ရှင်ပေါ်လူကပြောခဲ့တယ်။ဒါကြောင့်မိသားစုတွေမှာတင်ရအရင်ဆုံးပြောင်းလဲသောသူဖြစ်တယ်ဆိုရင်တင်ရမိသားစုရဲ့ကယ်တင်ခြင်းနဲ့ဆိုင်သောအဦးသီးဖြစ်တယ်။အာမင်ကုန်ယူဖို့ဖြစ်လို့ဂျန်တဲ့မိသားစုတွေလည်းတင်ယုံကြည်တဲ့ခါမှာမိသားစုတွေကပြောင်းလဲလာမှာဖြစ်ပါတယ်။အာမင်။နံပါတ်၈ယေရှုကိုယ်တော်တိုင်ကလည်းအဦးသီးဖြစ်တယ်။ဘလို့ဖြစ်တယ်လဲ။နောက်ကဘတ်တော်ရတိကောခန်းကြီး၅ငယ်20မှာသူဟာအရင်အိပ်ပျော်သောသူတို့တွင်အဦးသီးသောသူဖြစ်တယ်တဲ့။ပထမဦးဆုံးရှင်ပြန်ထမြောက်သောသူဖြစ်တယ်။ကျွန်တော်တို့အတွက်အဦးသီးဖြစ်ဒေခံတဲ့အဦးသီးဖြစ်သူကရှင်ပြန်ထမြောက်တယ်။တည်သောသူတွေထဲမှာအဦးသီးဖြစ်ထမြောက်ခြင်းအပြင်ကျွန်တော်တို့အားလုံးကရှင်ပြန်ထမြောက်ရတာဖြစ်တယ်။ဒါကြောင့်ခရစ်တော်သည်ရှင်မြန်ထမြောက်ခြင်း၌ကျွန်တော်တို့အတွက်အဦးသီးဖြစ်ပါတယ်။နံပါတ်9နဲ့နောက်ဆုံးချက်နေနဲ့ဝိညာဉ်တော်သည်ထာဝရကာလအတွက်ဆိုင်ရန်ဖြစ်တယ်။ပစ္စည်းတစ်ခုဝယ်တယ်ဆိုရင်ကျွန်တော်တို့ဆိုင်နေမှာဒီပစ္စည်းကိုလိုချင်တယ်ပတ်စံလဲအပြည့်မပါလာသေးဘူးတော့သို့မဟုတ်လို့ရှိရင်ကျွန်တော်တို့ delivery date ကဘယ်နေ့ဆိုတော့အဲ့တော့အရင်ဆုံးဆိုင်ရန်တက်လိုက်တယ်ဒီရာကို sold လို့သူတို့ကစင်းစတစ်ကာကပ်ပေးလိုက်တယ်ကျွန်တော်တို့ကထိုက်တန်တဲ့သတ်မှတ်ထားတဲ့ဆိုင်ရန်ငွေကိုဘယ်နေရာခိုင်နှုန်းလဲ10ရာခိုင်နှုန်းလားရာခိုင်နှုန်း20လားကျွန်တော်တို့စရန်တက်လာရတယ်ပြီးတော့မှအနောက်မှပြန်ကြေချေပြီးတော့ပြန်ပြီးတော့ပစ္စည်းကို collection လုပ်ရတယ် delivery season ရတယ်ဒီလိုပါပဲဝိညာဉ်တော်ဘုရားကထာဝရကာလကျွန်တော်တို့ခံစားရမယ့်ထာဝရစည်းစိမ်တွေအားလုံးကိုစရန်တက်ဖို့ရန်အတွက်ဝိညာဉ်တော်ဘုရားကိုခမီးတော်ဘုရားစီမှာသခင်ယေရှုတောင်းခံခဲ့တယ်ဒါကြောင့်ဝိညာဉ်တော်ကလည်းကျွန်တော်တို့အတွက်အဦးသီးတစ်မျိုးဖြစ်ပါတယ်ရောမခန်းကြီး23မှာထိုမြတ်မကဝိညာဉ်တော်ကြီးယေရှုတော်အစအဦးကိုခံပြီးတော့ငါတို့ဒီတားရနဲ့ချီးမြှောက်ခြင်းအကြောင်းတူတော့ကိုခန္ဓာရွေးနှုတ်ခြင်းချမ်းသာမျောလင်းလျက်စိတ်နှလုံးထဲနဲ့ညီးတွားလျက်နေကြ၏ကျွန်တော်တို့ကယေရှုတော်အစအဦးလေးပဲခံစားသေးရဖြစ်တယ်အဆုံးထိကျွန်တော်တို့ဝိညာဉ်တော်ဘုရားအဖင်သာရကာလဝန်စားမှာဖြစ်တယ်နောက်ကျမ်းတစ်ချက်အနေနဲ့အေဖက်ခန်းကြီးတင်ငယ်734မှာဒီနေရာမှာယုံကြည်ပြီးမှထိုခရစ်တော်ယုံကြည်ပြီးမှဂရိတော်နဲ့ရှင်သောတန်ရှင်သောဝိညာဉ်တော်၏တစိ့ခတ်ခြင်းကိုခံရကြပြီပန်ထက်တော်သူတို့သည်ဘုန်းတော်ကိုချီးမွမ်းခြင်းကြောင့်လည်းရွေးတော်မူခြင်းတို့မရောက်မီကာလပတ်လုံးထိုဝိညာဉ်တော်သည်ငါတို့အမွေ၏ဆယံဖြစ်တော်မူ၏ကျွန်တော်တို့အတွက်အဦးသီးဆယံဖြစ်ဝိညာဉ်တော်ဘုရားကိုဆေလွတ်တာဖြစ်တယ်။ကဲဒီ၉ချက်နဲ့တော့နှုတ်ကပတ်တော်ထဲမှာရှိသောအဦးသီးတွေဘယ်သူကစဆုံးပူဇော်ခဲ့တယ်လဲ။အဦးသီးယေရီခေါကအဦးသီးဖြစ်ကြောင်းနောက်နေရမီးကဘာလို့အဦးသီးကိုဒီဆက်ကပ်ဖို့အတွက်ပြန်ပြီးတော့သူကခတိပြုလာတယ်လဲ။စတဲ့ຢာတွေနဲ့ဝိညာဉ်တော်ဘုရားရောတခင်ယေရှုရောအရင်ဆုံးပြောင်းလဲလာတဲ့မိသားစုဝင်ထဲမှာပြောင်းလဲလာတဲ့လူတွေကစအဦးသီးလို့ခေါ်ဝေါ်တမုတ်ချင်းတွေနှုတ်ကပတ်တော်မှာတွေ့ရှိရပါတယ်။ကဲဒါဆိုရင်ကျွန်တော်ကောင်းစင်ကြီး3ကိုတွားရအောင်ဒါဆိုရင်အဦးသီးပူဇော်တော်သူတွေရနိုင်တဲ့အကောင်းကြီးများကိုလေ့လာကြရအောင် The blessing of first fruits နံပါတ်1ကတော့ overflowing နော် overflow ရှံထွက်ခြင်းကျွယ်ဝခြင်းနံပါတ်2ကတော့ new wine အသစ်တော်စပီးရှံထွက်ခြင်းနံပါတ်3 protection အကာအကွယ်နော်ဘုရားခင်ရဲ့အကွယ်ကနံပါတ်4ကတော့ sustainable blessings on your household အိမ်၌အစင်တည်တော်ကောင်းကြီးဒီလို၄မျိုးကိုအဦးသီးပူဇော်တဲ့သူတိုင်းအတွက်ဘုရားခင်ကပြင်ဆင်ထားပါတယ်။ဒီထဲမှာမှကျွန်တော်တို့နံပါတ်၁ကိုကြည့်ရအောင်။ရှံထွက်ခြင်း overflow တုတ်တန်ချမ်းခန်းကြီး၃အငယ်90မှာတင်းဒီကိုဥစ္စာနဲ့အဦးသီးသောတည်နံရှိသမျှကိုထောက်ရဘုရားအားပူဇော်လောတို့ပြုလျင်တင်းဤစပကြီတို့သည်ကြွယ်ဝ၍ဝါး။အဲ့တော့ဘုရားကိုအဦးသီးပူဇော်တဲ့အခါမှာရမယ့်အရာတို့ပြုလျင်တင်းဤစပကြီတို့သည်ကြွယ်ဝ၍တင်းရဲ့တူထားရာစပကြီတွေကကြွယ်ဝမယ်အင်္ဂလိပ်လိုထဲမှာ your burns will fill to overflowing သင်ရဲ့စပကြီးတွေဟာတဲ့ဘယ်လောက်ထိပြည့်လာမလဲဆိုတော့ရှံထွက်တဲ့အထိပြည့်ရှံမယ်တဲ့အဲ့ဒါအဦးသီးကောင်းကြီးဖြစ်ပါတယ်အာမင်နံပါတ်1အသစ်တော်စပီးလို့ခေါ်တဲ့ new wine တုတ်တန်ကြခန်းကြီးကို၃အငယ်၉နဲ့၁၀မှာပဲဆက်ပြောမယ်ဆိုရင်စပီးတီးနေတာတစားတို့ကိုအသစ်တော်စပီးရေရှံလိမ့်မည်ဒါကဘာလို့ဆိုလို့လဲဆိုတော့အရင်ရတဲ့စပီးရေမကုန်ခင်အလင်းမီုံတာမကနောက်စပီးရေအလင်းမီလာပြီးတော့ရှံထွက်လာမယ်အခုလူတော်တော်များများကကျွန်တော်တို့မြန်မာပြည်မှာတော့မှရီစရာမောစရာနဲ့ပြက်တုံးလက်တုံး23လို့ပြောတတ်ကြတယ်ဝန်ထမ်းတယ်ဘာလို့ဆိုတော့20ကျော်လောက်ကျောက်တဲ့အခါလစာတွေကကုန်သွားပြီနော်နောက်လစာလည်းမဝင်လာသေးဘူးဆိုတော့အဲ့မှာဟာတာတာတွေဖြစ်နေဆိုတော့ဒီနေ့အဦးသီးကိုမှန်မှန်ပူဇော်တဲ့အခါမှာကျွန်တော်တို့မပြက်လက်တဲ့တက်တာအသစ်တော်စပီးရေကရှံထွက်တော့တက်တာအလင်းမီတော့တက်တာအရန်ကြီးမများဝင်အရန်ကြီးမများရင်တော့မှဝင်ရဲ့အများအရန်ကြီးမချမ်းသာသေးရင်တော့မှဗျာကျွန်တော်တို့အလင်းမီတဲ့တက်တာကိုရကျင်နေဆိုရင်အဝူတီးပူဇော်ရတယ်အာမင်နံပါတ်3နေနဲ့အကွဲကာ protection ခုနဖတ်ပြီးခဲ့တဲ့နေမိမဆာခန်းကြီး30ငွေ35နေ39မှာဘိမှန်တော်ကြီးကိုဒီယေရှုလူမျိုးကြီးကိုတိဆောက်ပြီးတဲ့အချိန်မှာနေမိကပြောခဲ့တဲ့အရာဖြစ်တယ်ကျွန်တော်တို့အဝူတီးတွေကိုတဲ့ဘိမှန်တော်နှစ်တိုင်းဆောင်ခဲ့ပါတော့မယ်တဲ့ အရင်တုန်းကလည်းနှုတ်ကပတ်တော်မှာရှိပြီးသားပညာတိကျမ်းစာထဲမှာရေးပြီးသားဒါပေမဲ့သူတို့မလိုက်လျှောက်ခဲ့တာကြားတဲ့အတွက်ရန်သူကမြို့ရိုးတွေကိုဖြိုဖျက်တယ်လို့သူကယူဆတဲ့အတွက်အဲ့လိုလက်ခံအဲ့လိုနားလည်တဲ့အတွက်သူကမြို့ရိုးတော့တိဆောက်ပြီးပြီဒီတိုင်းပြစ်မထားပဲဘာကိုဆက်လုပ်ရမလဲဆိုတာကိုရှာတဲ့အခါမှာပညာတိကျမ်းတွေကိုမလိုက်လျှောက်တာကြာပြီအဲ့ထဲမှာမှအဝူသီးကိုဘုရားခင်ရဲ့ရစ်ပရောဟိတ်တွေရှိကိုယူလာရမယ်ဆိုတာကိုပြန်ပြီးသူတတ်မှတ်ခဲ့တယ်ယောမခန်းကြီး17ငွေ16မှာဆိုရင်လေကျွန်တော်တို့ဘလို့ပြောထားလဲဆိုအကာအကွယ်နေနဲ့ကျွန်တော်တို့ကြည့်မယ်ဆိုရင်အကွယ်ကာနေနဲ့ပြောမယ်ဆိုရင်အဦးနယ်နဲ့မုံစင်းဒီတန့်ရှင်းလင်တပုံလုံးတန့်ရှင်းလင်ပြီးတနည်းအားဖြင့်အရင်ဆုံးကျွန်တော်တို့တန့်ရှင်းခြင်းအရင်ဆုံးအရာကိုဘုရားကိုပူဇော်တဲ့အခါမှာကြံတဲ့အရာအားလုံးကလည်းတန့်ရှင်းမယ်လို့ပြောချင်တာဖြစ်တယ်ကျွန်တော်တို့ production company တွေမှာဆိုရင် manufacturing တွေမှာဥမာတစ်ခုခုကိုထုတ်လုပ်နေတဲ့ဆက်ရုံမှာဆိုလို့ရှိရင်အကုန်လုံးကိုမဆန်းနိုင်ဘူးသူတို့ကအရင်ဆုံးထွက်လာတဲ့ထုတ်ကုန်ကို batch light သူတို့ဆန်းတယ်အော်ဒီဟာကောင်းတယ် quality မှန်တယ်ဆိုရင်ဒီတစ်ခုမှန်တယ်ဆိုရင်ဒီနေ့ဘယ်နှနာဘယ်နှနာထုတ်တဲ့ batch အားလုံးက okay တယ်စသဖြင့်ပေါ့ဆိုတော့တုံးတဲ့ကုန်ကျန်းပေါ်မှာမူတည်ပြီးထုတ်လုပ်တဲ့ company တွေက batch test လို့ခေါ်တဲ့ batch သူတို့အကုန်လုံးကိုယာနှုံးပြေမဆန်းနိုင်ပဲနဲ့အခုတရားထုတ်ရင်အခုကိုဆန်းdefect လို့ခေါ်တဲ့ defectiveness ဒါမှမဟုတ်ရှင် defect ဖြစ်တဲ့ဆိုလို့ရှင်မာယွန်းနေတဲ့ရရှိရဆိုအဲ့မှာသူတို့က batch တစ်ခုလုံးကိုပြန်ပြီးတော့ပြင်ရတယ်ဒီလိုပါပဲအဦးသီးကိုကျွန်တော်ပူဇော်ခြင်းအားဖြင့်ကြံတဲ့ရိတ်သိမ်းခြင်းတွေကိုလည်းကာကွယ်ပြီးသားဖြစ်တယ်ကြံတဲ့အရာတွေကိုလည်းတန်ရှင်းစေတယ်ဒါကြောင့်အဦးသီးဟာကျွန်တော်တို့ဒီအကာအကွယ်ဘုရားသခင်အားဖြင့်ရရှိတဲ့အကောင်းကြီးတစ်ခုဖြစ်ပါတယ်နောက်ကောင်းကြီးစရုပ်ထမြောက်ကောင်းကြီးကတော့ sustainable blessings on your household ကျွန်တော်တို့ကောင်းကြီးမင်္ဂလာကလေဒီရေလိုပဲတက်လိုက်ကြလိုက်ဒီလေးကြလိုက်တက်လိုက်ကြလိုက်ဟောဘုံလုံးတည်းငါပြန်တယ်လေနေဘဝဆိုတာနေအမြင့်တက်ကြရှိရဲ့မှန်ပါတယ်ဒါတော့အခြေအနေဒီတိုင်းပဲသွားနေတာမှန်ပေမဲ့ဖခင်ခင်အแทမှာ sustainable blessing ရနိုင်တဲ့သူတွေရှိတယ်ဘယ်သူတွေလဲအဦးသီးပူဇော်တဲ့သူတွေကအိမ်၌ sustain ဖြစ်တယ်ဆိုတာအမကီးဘုတ်သမားတွေပို့တည်မယ်ကီးဘုတ်တီးတဲ့ခါမှာသူတီးထားတဲ့အတန်မပြတ်သွားစေချင်ဘူးဆိုရင်ဒီက pedal တစ်မျိုးရှိတယ် sustain pedal လို့ခေါ်တယ်အဲ့တော့နင်းထားပြီးတော့မှတီးရဆိုရင်တော့မလွတ်မချင်းအတန် battery မကုန်မချင်းမလွတ်မချင်းခြေထောက်ကမလွတ်မချင်းလက်ကမလွတ်မချင်းအဲ့ဒီတန်ပျောက်မသွားအောင်သူတို့လှုပ်ထားနိုင်တဲ့နည်းပညာတွေရှိတယ်အဲ့ဒါပါကိုခေါ်လဲ sustain လို့ခေါ်တယ်ဒီနေ့ကျင်တဲ့ကျွန်တော်လစာဝင်လာတယ်ကျွန်တော်တို့ဒီမှာ sustain မဖြစ်ပဲပြန်ပြန်ထွက်သွားတယ်ဒါလောကနေရမှာအင်ငားကားတွေပေးရတယ်ဟွာဝဲရတယ်ဒီယာဝဲရတယ်စားရတယ်လေးတော့သွားရတယ်လေးယထာကားတွေပေးရဆိုကုံလာတော့ဓမ္မတာပေါ့လေသို့တော်လည်းပဲလုံးဝကြံခဲ့တာဘာမှမရှိဘူးဆိုရင်တော့အဝူသီးကျွန်တော်တို့ပြန်ပေးဖို့ပြန်စဉ်းစားဖို့အရေးကြီးတယ်ဘာလို့လဲဆိုတော့အဝူသီးပူဇော်ရဲဆိုရင်အိမ်၌ကောင်းကြီးအစင်တည်တယ်တဲ့ wow ခဏလာလေတာမဟုတ်တော့ဘူးကောင်းကြီးအစင်တည်တယ်အဲ့ဒါကအဝူသီးပူဇော်တဲ့သူတွေရဲ့ကောင်းကြီးတစ်မျိုးဖြစ်တယ်ရေစီလက်ဒီစီလနာဂရီကြံခန်းကြီး44ငွေ30မှာအဦးသီးတော်အတိအမျိုးမျိုးနဲ့ချီးမြောက်ရာပူဇော်တက်ကအလုံးစုံတို့ကိုရစ်ပူဇော်ရစ်ပရောဟိတ်ဒီတင်ယူရမည်သူဒီတင်ရင်၌ကောင်းကြီးမင်္ဂလာကိုတက်ရောက်စေခြင်းကအဦးနယ်တော်မုံစင်းကိုသူ၌လူရမည်အပြောနဲ့စတိပေးလိုက်မယ်နော်ဒါမှမဟုတ်ရှင်ပေးရင်ကောင်းမယ်အဲ့ဒါမဟုတ်ဘဲနဲ့တကယ်ကိုရစ်ပူဇော်တဲ့ကိုယ့်အတွက်ရစ်ပူဇော်ပေးတဲ့ရစ်ပရောဟိတ်ကတင်ယူသွားတာသူ့ကိုပေးလဲရတာအဲ့လိုပေးခြင်းဟာဘာဖြစ်လဲတင့်အိမ်၌ကောင်းကြီးမင်္ဂလာတဲ့ရောက်စေခြင်းကမြန်မာသူမှာတော့တဲ့ရောက်စေခြင်းကလို့ပဲရေးထားတယ်အရင်မကျွမ်းပေမဲ့အင်္ဂလိပ်လိုမှာရှာဖတ်ကြည့်တဲ့အခါမှာသူကအင်းကျန်းစာကကောင်းကြီးရတင့်အိမ်၌ dwell တည်မယ်တဲ့ sustain ဖြစ်မယ်အဲ့မှာအစင်တည်မယ်ရှားရှားမသွားတော့ဘူးကျွန်တော်တို့ကောင်းကြီးတွေ hallelujah အဲ့ဒါကဘသူတွေအတွက်လဲကိုရဲ့ရစ်ပူဇော်တဲ့ရစ်ပရောဟိတ်တွေစီမှာအဝူသီးပူဇော်တဲ့သူတွေရနိုင်တဲ့အကောင်းကြီးဖြစ်ပါတယ်ဒီကောင်းကြီးလေးမျိုးကိုအပိုင်သိမ့်ဖို့တယောက်စီတိုင်းဖျားရှင်ကောင်းကြီးပေးပါစေကဲဘီကောင်းစဉ်ကြီးနောက်ဆုံးကောင်းစဉ်ကြီးဖြစ်တဲ့နံပါတ်4အဲ့အောက်မှာတော့ကျွန်တော်တို့အမေးဖြေလေးတွေနည်းနည်းထည့်ထားတယ်ဆိုတော့ how do I offer my first fruit ကျွန်တော်ရဲ့အဝူသီးကိုဘယ်လိုပူဇော်ရမလဲ၄ချက်ကျွန်တော်ယူဆောင်လာတယ်အဲ့ဒါကတော့နံပါတ်1အဝူသီးပူဇော်တဲ့ခါမှာကျွန်တော်တို့က willingly ကျွန်တော်တို့ဘက်ကဘသူမရဲ့เนาะအတင်းအကျပ်တိုက်တွန်းတာမျိုးမဟုတ်ပဲねကျွန်တော်တို့စန္ဒနဲ့ကျွန်တော်တို့ဘက်ကနေရက်ရောစွာကျွန်တော်တို့ပေးဖို့အတွက်ဖြစ်တယ်ဘာဘသူ့ကိုပေးရမှာလဲ dedicated to god ဖခင်ခင်ကိုယေရှုပြီးဖခင်ခင်ကိုပေးတော်အားဖြင့်ဖခင်ခင်ကိုပူဇော်တဲ့အနေနဲ့ကျွန်တော်တို့ကဝမ်းမြောက်ဝမ်းသာစွာပေးရမယ်ဘာလို့လဲဆိုတော့အဝူသီးပူဇော်ခြင်းကဖခင်ကိုဂုဏ်ပြုခြင်းဖြစ်ပါတယ်အာမင်ဂုဏ်ပြုခြင်းဆိုတာက it's not just givingယောယင်းဆိုအရာကုံပြူတာမဟုတ်ဝင်နဲ့ဝမ်းမြောက်ဝမ်းသာစွာနဲ့ကိုရော့ကိုချစ်လျက်တယိုတတိနဲ့ပေးခြင်းအရာကအကုံပြူခြင်းအစစ်မှန်ဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဘလို့ဦးသီးပူဇော်မလဲဆိုရင်တော့နော်ကျွန်တော်တို့ဘလို့စာရေးလေးနဲ့ရေးပါဘလို့ရေးအရာတွေကနောက်မှအပြင်ပိုင်းဖြစ်ပြီးတော့မှအဓိကကျွန်တော်တို့နှလုံးသားထဲမှာဖျားနဲ့ဆိုင်သောအရာကိုဖျားကိုဂုံပြူပြီးတော့မှဝမ်းမြောက်စွာပေးခြင်းဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒီတဘောထားရှိဖို့ကအဓိကဖြစ်ပါတယ်ဒုတိယအနေနဲ့အဦးသီးကိုသင်ကဆုံးဖြတ်ပိုင်권ရှိတယ် နည်းနည်းထူဆန်းသွားလာเนาะအဦးတီးကိုကျွန်တော်တို့ဘက်ကနေဆန္ဒကျွန်တော်တို့ဆန္ဒကျွန်တော်တို့ရဲ့စက္ကန့်မှုပုံမှန်မှုဒီကျွန်တော်ရဲ့ရယောမှုကျွန်တော်ရဲ့နေသားနဲ့ကျွန်တော်ဦးတီးကိုကျွန်တော်တို့ကဆုံးဖြတ်တာဘာလို့ဒီလိုပြောရလဲဆိုတော့စိုက်ပျိုးရေးလုပ်တဲ့သူတွေတီးလိုက်မယ်ဒီဘူးဘူးပင်တခွားပင်ပိန်းနေပင်လို့ရှိရင်တည့်ရပင်စရဖြစ်ဆိုရင်အရင်တီးတဲ့အတီးကိုတလုံးကိုတီးတတ်မှတ်မိအောင်မှ bash လိုက်တော့အမှတ်မိတယ်ဒီအုပ်စုကတော့အရင်တီးတယ်ဒါမှမဟုတ်ရှင်အဲ့ဒီထဲမှာအရင်မှဲ့တဲ့တီးတွေတော့မှတ်မိရလွယ်တယ်လေနော်မှတ်မိရလွယ်တယ်အဲ့ဒါကိုကျွန်တော်တို့ကဆုံးဖြတ်ပြီးတော့ဒီအတီးကိုဥမာ3 4 5လုံးရှိနေတယ်ဘိုင်တူတီးတယ်ဒါပေမဲ့ဘယ်တီးကပို့ပြီးတော့စောစောတီးတယ်လဲဆိုတော့ကျွန်တော်တို့ကြည့်ပြီးတော့ဆုံးဖြတ်ပြီးတော့ဖះเจ้าကိုယူလာလို့ရတယ်အတီးနံဝလန်အတီးဝလန်နေဆိုင်တဲ့သူတွေကနောက်တစ်ခုအနေနဲ့အဲအဲ့ဒါတော့တောင်တူလေသမားတွေနဲ့ကျွန်တော်တို့စိုက်ပျိုးရေးသမားတွေအတွက်ကျွန်တော်တကယ်ကိုစိုက်တဲ့အပင်ကအတီးရဲ့အူးတီးကိုကျွန်တော်တို့ယူလာဖို့ပူဇော်မယ်ဆိုရင်ကျွန်တော်တို့ကကြည့်ပြီးတော့ဆုံးဖြတ်ရတယ်ဒုတိယအနေနဲ့အခုခေတ်မှာကျွန်တော်တို့ကအများသောအဖြစ်ကနော်စိုက်ပျိုးရေးနဲ့မွေးမြူရေးနဲ့လုပ်တဲ့သူကရှားပြီးတော့ကျွန်တော်အများစုကလာစားနဲ့ဖြစ်စေကိုယ့်ရဲ့ကိုယ်ပိုင်လုပ်ငန်းဖြစ်စေဝင်ငွေငွေကြေးနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေကျွန်တော်ရဲ့ထုတ်ကုန်ကျွန်တော်ရဲ့လုပ်အားခတွေကငွေကြေးနဲ့ကျွန်တော်ရရှိကြတာများပါတယ်အခုခေတ်မှာဆိုတော့အဲ့တော့ကျွန်တော်တို့ရဲ့အူးဒီဘဲကျွန်တော် ATM မှာဆိုပါတော့ ATM မှာတင်းရဲ့လာစားဝင်သွားပြီဘဲတရွက်ကအရင်ဆုံးအူးဒီဖြစ်မလဲဆိုတာပြောရတာနဲ့ခက်သွားပြီဆိုတော့ဥမာလာစားရတဲ့အရာပမာဏ1000ဖြစ်မယ်ဆိုကြပါစို့အဲ့မှာဘယ်ပေါ်ရှင်းကဘယ်တရွက်ကအရင်ဝင်တဲ့ဟာလို့ပြောရမလဲ1000ထုတ်ပြီးတော့မှအနံကြားထုတ်ပြီးရော့ဒီရွက်ကအူဒီအဲ့လိုမျိုးပြောလို့လည်းမလွယ်တဲ့ကိစ္စဆိုတော့အဲ့တော့ကျွန်တော်ကဘာလုပ်ရမလဲဆိုတော့ကျွန်တော်ရဲ့ဝင်ငွေ1000ဆို1000 2000ဆို1000 3000ဆို3000အဲ့ထဲမှာမှကျွန်တော်တို့ကဘယ်ဟာကိုကျွန်တော်ကအူဒီဖြစ်ဆုံးဖြတ်မလဲဆိုတာကိုကျွန်တော်ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ကျွန်တော်ဆုံးဖြတ်လို့ရတယ်အဲ့တော့ဘယ်လိုမျိုးကျွန်တော်တို့အတင်းတော်ကျွန်တော်တို့မိသားစုကျွန်တော်တို့အားလုံးလောလောဆယ်မှာကျွန်တော်တို့ဘယ်လိုလိုက်လျှောက်လဲဆိုတော့တွေ့ရလဲလွယ်အောင်နှစ်တစ်နှစ်ကျွန်တော်တို့ကလန်ဒါအင်္ဂလိပ်ကလန်ဒါအတိုင်းသွားတဲ့ January ကနေ December သွားတဲ့ကလန်ဒါမှာပထမဦးဆုံးလှဖြစ်တဲ့ January လရဲ့လစာတစ်လလုံးကိုအဝူးသီးဖြင့်သတ်မှတ်လိုက်တာကတော့ပိုလဲရိုးရှင်းပြီးတော့ပိုလဲမှတ်ရလွယ်တယ်တစ်နှစ်စာလုံးအတွက်တစ်ချိန်တစ်ခါလောက်ရတာဖြစ်တဲ့အတွက်ကြိုတင်ပြင်ဆင်မယ်ဆိုရင်စင်ပြေနိုင်တယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကဆုံးဖြတ်တာဆိုတော့တချို့ကကြတော့မဟုတ်ဘူးတလလုံးလစာလဲမနိုင်သေးဘူးဆိုကြပါစို့သို့မလို့ရှင်လဲ January လမှာအဲ့လိုကြီးပေးလိုက်အင်္ဂါခါရဘယ်လိုပေးမလဲမိပါတယ်ဘယ်လိုပို့မလဲဆိုတော့ကျွန်တော်တို့နေ့ကျွန်တော်ရဲ့ cash flow အဆင်မပြေမှုတွေရှိနိုင်တယ်တချို့တွေကဘယ်လိုဆုံးဖြတ်လို့ရလဲဆိုတော့ကဲဟုတ်ပြီလစဉ်ကျွန်တော်ရတဲ့လစာဒေါ်လာ1000မှာကျွန်တော် January လမှာ1000လုံးကျွန်တော်ပေးဖို့တွေ့ကျွန်တော်အဆင်မပြေဘူးအဲ့တော့ကျွန်တော်ကတော့ January ကနေ December လစဉ်မှာကျွန်တော်ရဲ့1000တဲ့ကနေ100ကိုတော့ကျွန်တော်အူးသီးဖြင့်တမုတ်လိုက်ပဲကျွန်တော်အူးသီးလို့ဖယ်လိုက်တယ်တတ်လေးဆယ်ဘူရုံးနဲ့မဆိုင်ဘူးတော့ဒါဒါပေမဲ့တက်တက်လေးကျွန်တော်ဒါတရားဦးမှန်မှန်လာစဉ်ကျွန်တော်ရဲ့အဝူတီကောင်းစဉ်မှာကျွန်တော်ပူဇော်မယ်ဒါလည်းရတယ်ဘာလို့ဆိုတော့ရိတ်သိမ်းချင်းရဲ့အူးဆုံးကျွန်တော်တတိယပြီးတော့မှတန်ရှင်းစေဖို့အတွက်ကျွန်တော်တို့ဆယ်ဘူတို့ဖယ်တကယ်တို့ဖယ်သောပမာဏအဲ့ဒါကျွန်တော်တို့ကိုယ်ပိုင်ဆုံးဖြတ်လို့ရတယ်ဆိုတော့အဲ့ဒါအားဖြင့်တချို့ကတွားတယ်ဆိုတော့အဲ့တော့ဒုတိယချက်အနေနဲ့ကျွန်တော်တို့အဝူတီဆိုတာကိုယ်ပိုင်ဆုံးဖြတ်ရတယ်ဆုံးဖြတ်လို့ရတယ်နောက်နံပါတ်3အနေနဲ့ကျွန်တော်တို့ရဲ့အဝူသီးဟာဖျားကိုပေးတာဖြစ်တဲ့အတွက်ဖျားနဲ့ဆိုင်တာဖြစ်တဲ့အတွက်ကျွန်တော်တို့စိတ်ကူးပေါက်လို့ပေးလို့မရအောင်ဖျားကိုမေးရမယ်ဖျားခင်ရဲ့နှုတ်ပတ်တော်ကဘာပြောထားလဲတင့်ကိုဖျားအခုဘသူ့ကိုပေးခိုင်းတယ်လဲဘယ်နေရာမှာစိုက်ပျိုးခိုင်းတယ်လဲဘလို့ပုံစံမျိုးဘလို့ပုံစံမျိုးနဲ့ဒီနှစ်အတွက်ဘလောက်ယုံကြည်ရဲသလဲဆိုတာတွေကိုဖျားကိုမေးဖို့ရတဲ့ဖြစ်ပါတယ်နောက်စရုပ်ထချက်နဲ့ဒီကုန်းချုပ်အနေနဲ့အဝူသီးကိုပူဇော်တဲ့ခါမှာကျွန်တော်တို့ဘသူ့ကိုပူဇော်ရမလဲဆိုတော့ bring your fast fruit to your priest ဆိုတော့ရေစကြီးလက်ခန်းကြီး44ငွေ30မှာခုနဖတ်ခဲ့တဲ့ကျမ်းစာမှာပဲအူတီးသောအတီးမျိုးမျိုးနဲ့ချီမြောင်ရပူဇော်တက်ကအလုံးစုံတို့ကိုဘသူကတင်ယူရမလဲဆိုတော့ရစ်ပူဇော်ရစ်ပရောဟိတ်ဒီတင်ယူရမည်ဒီနေရာမှာတော့ရှေးကာလကထုံးစံကိုကျွန်တော်နားလည်မယ်ဆိုရင်ရစ်ပူဇော်တဲ့ရစ်ပရောဟိတ်ဆိုတာကတင်သွားပြီးတော့အပြစ်ဖြေရာရည်ယူဆောင်လာတဲ့တင်းရဲ့ဒေတန်တရအတင်းတော်တင်သွားတဲ့အဘိမှန်တော်အဲ့ဒီဘိမှန်တော်မှာတင်အတွက်ရစ်ပူဇော်ပေးတဲ့ရစ်ပရောဟိတ်ကစောင့်နေမှာလမ်းမှာကြုံတဲ့တွေ့တဲ့ရစ်ပရောဟိတ်အတိုင်းကိုလည်းလေးစားသမှုဖြစ်ပေမဲ့အဦးသီးဟာတင့်ကိုပြုစုနေတော့တင့်ကိုတင့်တွေရစ်ပူဇော်ပေးတဲ့ရစ်ပရောဟိတ်စီကိုယူဆောင်ရတယ်ဆိုတာရေးရေးလာရသိရတယ်။အဲ့လိုလုပ်တယ်ဆိုဘာဖြစ်လဲ?သူဒီတင့်အိမ်၌ကောင်းကြီးမင်္ဂလာတက်ရောက်စေခြင်းကအဦးနဲ့တော့မှုန်စင်းကိုသူ၌လူရမည်။ဒါကြောင့်အဦးသီးကိုဘယ်လိုပေးရမလဲဆိုရင်နံပါတ်1ဖျားခင်ကိုပေးတာဖြစ်တဲ့အတွက်ဝမ်းမြောက်စွာနဲ့ကျွန်တော်တို့ဖျားကိုပေးတော့ဖြင့်ပေးမယ်ဂုံပြုတ်တော့အဖြစ်ပေးမယ်ဒုတိယအဝူတီကိုတင်ကဆုံးဖြတ်ပြီးတော့မှကျွန်တော်ဇန်နဝါရီလတစ်လစာလုံးပေးမယ်သို့မဟုတ်ရင်ကျွန်တော်ကတော့လစဉ်နည်းနည်းစီပဲခွဲသွားမယ်ဒါမှမဟုတ်ရှင်ကျွန်တော်ကတော့ဘယ်လိုပုံစံစတဲ့ကျွန်တော်တို့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ပေါ်မှာမူတည်ပြီးတော့ပေးလို့ရတယ် ပြီးတော့အဲ့ဒီအူဒီကိုလည်းကျွန်တော်တို့ဒါအဲ့ဒီအူဒီကိုလည်းကျွန်တော်တို့ဘယ်နေရာမှာပေးရမလဲဘယ်လိုပုံစံပေးရမလဲဆိုတာကိုဖះနဲ့ဆိုင်တာဖြစ်တဲ့အတွက်စိတ်ကူးပေါက်တူလို့မဟုတ်ပဲဖះကိုမေးဖို့ဖြစ်တယ်နံပါတ်3နံပါတ်4မှာတော့ကျွန်တော်တို့နှုတ်ကပတ်တော်ရမိမိအိမ်နဲ့ကောင်းကြီးစင်တီဖို့ရန်အတွက်တင့်ကိုပြုစုတော်ရေဘရဟိတ်တင့်ကိုပြုစုနေတဲ့ရေဘရဟိတ် level မှာရှိတဲ့တင့်ရဲ့ဇေယျတင့်ရဲ့ဝိညာဉ်ပိုင်းမှာဥဆောင်တဲ့သူကိုအူဒီဖះကိုပူဇော်တော်ဖြစ်အူဒီပူဇော်ရတာဖြစ်ပါတယ်မေခွန်းလေးတွေအမေးဖြေလေးတွေကျွန်တော်အနည်းငယ်ပြင်ဆင်ထားရတယ်။သို့တော်လည်းပဲကျွန်တော်တို့နောက်ထပ်မေခွန်းရှိရဆိုရင်လည်းအပတ်စဉ်ပြုလုပ်တဲ့ Zoom Internet ကျွန်တော်တို့ကနေပြီးတော့မှ Zoom Meeting နဲ့ကျွန်တော်တို့တွေ့ဆုံကြတဲ့သင်တန်းမှာပြန်လည်ပြီးတော့မေးပေးပါကျွန်တော်တို့ဖြေပေးဖို့အဆင်သင့်ဖြစ်ပါတယ်တန်တဲ့လောက်ဆိုတော့အခုကျွန်တော်ပြင်ဆင်ထားတဲ့မေခွန်းလေးတွေကိုကျွန်တော်ပဲဖတ်ပြပြီးတော့ဖြေပေးသွားမယ့်အရာကတော့နံပါတ်1ကတော့ Why should I give my first fruits? ဘာဖြစ်လို့အူဒီကိုကျွန်တော်ကပေးရမှာလဲ။ဘာကြောင့်ပေးတင်တာလဲ။ကြည့်အောင်ရှိမှလည်းပါပြီးသားဖြစ်ပေမဲ့ကျွန်တော်ဒီလိုဖြေပေးပါမယ်။ထွမြောက်အကြံခန်းကြီး73ငယ်နှစ်မှာပြောပြီးသားဖရားရဲ့ ownership ဖရားရဲ့ပိုင်ဆိုင်မှုဖြစ်တယ်။လူဖြစ်စေတိရစ္ဆာန်ဖြစ်စေတာဝန်ပေါင်းလို့ငါ့ဖို့အတန်ရှင်းစေလို့ငါ့ဥစ္စာဖြစ်တယ်လို့မိန့်တော်မူတဲ့အတွက်ဖရားဥစ္စာကိုဖရားကိုပေးတာဖြစ်တယ်။သူကအားလုံးပြန်တောင်းရင်တော့ပေးရမယ့်ကိစ္စအခုကအူဒီကိုပဲတောင်းတာဆိုတော့ဝမ်းမြောက်စွာနဲ့ဖရားကိုပေးဖို့ဖြစ်တယ်။နောက်အဲ့ဒါကိုပဲထပ်ပြီးထပ်ဖြေဦးမယ်ဆိုလို့ရှိရင်ကျွန်တော်တို့အူးနယ်သောမုတ်စင်းကြီးရဲ့ယောမခန်းကြီး73ငယ်16မှာအူးနဲ့တော့မုံစင်းဒီတန်ရှင်းလျင်တပုံလုံးတန်ရှင်းမယ်အမြင့်တန်ရှင်းလျင်အခက်လက်များလည်းတန်ရှင်းကြလိမ့်မယ်ဒါကြောင့်ကျွန်တော်တို့ရဲ့ရည်သိမ်းမှုအားလုံးတနည်းအားဖြင့်တနစ်ပတ်လုံးတင်ရမယ်လစာ12ခါရမှာအဲ့ထဲမှာတစ်ခါကိုပူဇော်ခြင်းအားဖြင့်ကျန်တဲ့17လလုံးနဲ့ရအောင်မဲ့မမျော်လင့်မဲ့ရမယ်ဘောနပ်စ်တင်လစာတူမဲ့ရတယ်တင်းရဲ့ရည်သိမ်းခြင်းအားလုံးကိုတန်ရှင်းစေဖို့လုံခြုံစေဖို့အတွက်အူဒီကိုကျွန်တော်ပူဇော်တာဖြစ်တယ်နော်နှစ်ချက်နော်အများကြီးရှိပေမဲ့ကျွန်တော်တို့အားလုံးမြင်တောင်ဒီနှစ်ချက်ကိုကျွန်တော်ပြောတာဖြစ်တယ်တတိယမေခွန်းပေးကြည့်မယ်ဆိုတော့အူတီနဲ့ဆယ်ဘိုးတဘို့တူပါသလားမတူပါဘူးဆယ်ဘိုးတဘို့နဲ့အူတီကတက်တက်စီပဲဖြစ်တယ်ဥမာတိုးဆယ်ကောင်မွေးတယ်ဆိုပါတော့မွေးလို့ရှင်1 2 3 4 5 6 9 10 90ဆယ်ကောင်ပြည့်တဲ့အခါမှာတကောင်ကဆယ်ဘုံတဘုံအဲ့ဒါကဆယ်ဘိုးတဘို့ဘုရားကိုပူဇော်အဖြစ်ပူဇော်ခြင်းအဖြစ်အိမ်တော်ယူဆောင်တယ်ကဲကိုးကောင်ကြံတယ်အဲ့ဒီမှာမှပထမဆုံးမွေးတဲ့ကောင်နံပါတ်1အဲ့ဒါကအူတီဖြစ်တယ်အဲ့ဒါလေဖရားနာမအဖြစ်ဒီ project ကိုပူဇော်ရမယ်ဆိုတော့ကျွန်တော်တို့မှာရှစ်ကောင်ကြံသေးတယ်အဲ့ဒါကိုကျွန်တော်တို့ကကျွန်တော်တို့ဖရားပေးတဲ့ကောင်းကြီးတွေဖြစ်တဲ့အတွက်ဘန္နာဆိုးကောင်းတွေနဲ့ထင်သေးရမှာဖြစ်တယ်ဒါကြောင့်ဆယ်ဘိုးတဘိုးနဲ့ဦးသူနဲ့တူလားဆိုမတူပါဘူးဟိုဘက်တိနဲ့ဒီဘက်ထိပ်ပါနောက်တစ်ချက်ထပ်ပြောမယ်ကျွန်တော်တို့အဦးသီးကိုအစမှကျွန်တော်ခုနကမှပြောခဲ့သလိုအဦးသီးကိုကျွန်တော်တို့ကဆုံးဖြတ်ပိုင်ခွင့်ရှိတယ်တနည်းအားဖြင့်ကစီမနေဖို့တော့အရေးကြီးတယ်ရရောတဲ့ဖရားကိုရရောစွာပေးဖို့များများပေးရင်များများရမယ်လို့ပြောထားတဲ့အတွက်ကျွန်တော်ဆိုနှစ်စဉ်အူဒီများများပေးနိုင်ဖို့အမြဲတမ်းစိတ်လှုပ်ရှားစွာကျွန်တော်ဆူတောင်းလေးရှိတယ်။အဲ့တော့တင်ကအူဒီဆိုတာတင်ကဆုံးဖြတ်ရတာတင်ဘက်ကနေဆုံးဖြတ်ပြီးဘယ်၍ဘယ်များလောက်တော့ပေးမယ်ဆိုတာလေးကိုတတ်တတ်မတ်မတ်တင်ဆုံးဖြတ်ပြီးတော့ဖျားကိုပေးလို့ရတယ်။ဒါအာနာမဟုတ်ဘူး။ဒါပေမဲ့ဆယ်ဘိုးတဘို့ကြတော့ဖော်မြူလာရှိပြီးသားရသမျှအားလုံးရဲ့ဆယ်ဘုံတဘုံကဆယ်ဘိုးတဘို့ဆိုတော့ဒီနှစ်ခုကို mix up မလုပ်ဖို့မရောနှောဖို့တည်ရည်ကြီးရဲ့အူဒီကတင်ရဲ့ရရောမှုနဲ့တင်ရဲ့ဆက်ကပ်မှုနဲ့တင်ရဲ့နားလေသဘောပေါက်တော့တင်တင်ရဲ့တင်ဖျားဖို့ပြရတယ်လို့နဲ့တင်ဝမ်းမြောက်စွာပေးနိုင်တယ်လို့အူဒီကခွဲလို့ရတယ်ဒါအာနာမဟုတ်ဒါပေမဲ့ဆယ်ဘိုးတဘိုးကြတော့တစ္ဆာရှိစွာရသမျှရဲ့ဆယ်ဘုံတဘုံတော့အိမ်တော်ကိုယူဆောင်လာဖို့အဲ့ဒါအဲ့နှစ်ခုကမတူဘူးနံပါတ်3မေကွန်းဒါဆိုရင်ကျွန်တော်ရဲ့အူဒီကနော်တီးခွလန်နဲ့မွေးထားတဲ့အကောင်ပလောင်တွေကိုပဲအဲ့ဒီတည်းကပထမဆုံးမွေးတဲ့အကောင်ပထမဆုံးတီးတဲ့အသီးတွေကိုပဲဘိမှန်တော့ယူဆောင်လာရင်မရဘူးလားဒီမှာအဖြေကတော့ယခု nowadays ယခုဒီနေ့ကာလမှာအများစုကကျွန်တော်တို့စိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေတိတ်မလုပ်ကြဘူး professionally တင်လုပ်တယ်ဆိုရင်တော့တမျိုးပေါ့မဟုတ်ဘူးကျွန်တော်တို့ကဝင်ငွေရတဲ့လောအားခနဲ့သွားနေတဲ့ဝင်ငွေနဲ့သွားနေတဲ့သူတွေဆိုလို့ရှိရင်တော့သူရဲ့ဝင်ငွေတွေက portion တချို့ကို January လတလားစာလုံးကိုပေးမလားဒါမို့ရင်လစဉ်ရတဲ့ထဲကတချို့ကိုသင်ကတတ်တတ်မတ်မတ်လေးဒါတော့အူဒီဆယ်ဘိုးတို့နဲ့မဆိုင်ဘူးနော်ဒါတော့အူဒီကောင်းစဉ်နဲ့သင်ကပေးမယ်ဆိုရင်တော့ပို့ပြီးတော့မှန်ကန်ပါလိမ့်မယ်။နံပါတ်၄ဒါဆိုရင်ကျွန်တော်အဲ့ဒီခုနလည်းဖြေသားပြသားဖြစ်မယ်နဲ့ထပ်မေးရုံမယ်။ကျွန်တော်ဒီကျွန်တော်ရဲ့အဝူသီးကိုကျွန်တော်ကဘလောက်ထိနော်ဘလို့မျိုးကျွန်တော်ဘယ်နှကြိမ်တနေ့မှာဘယ်နှကြိမ်ပါရမလဲဘလို့လဲဆိုတော့ခုနကျွန်တော်ဖြေပြီးပြီကျွန်တော်ပြောပြီးပြီ January လတစ်လလုံးကိုပေးလိုက်တာလေရသလိုလစဉ်လာတိုင်းရတဲ့ဝင်ငွေတွေကတချို့ကိုပေးတာလည်းဖြစ်နိုင်တဲ့အတွက်အဲ့ဒါကတော့တင်ကိုယ်တိုင်ပဲဆုံးဖြတ်ရမှာဖြစ်တယ်အထူးသဖြင့်ဥမာလစဉ်နှစ်စဉ်အတွက်တနစ်စာကို January လစာပေးတယ်ဆိုရင်တော့တစ်ကြိမ်တစ်ခါပဲပေါ့ပြီးတော့တစ်ခါအဲ့ဒီတနစ်တွင်းမှာတင်ကအလုတ်တိရတယ်ဆိုလို့ရှိရင်အဲ့ဒီအလုတ်တိအတွက်တင်ကအဝူသီးပူဇော်လို့လည်းရတယ်ဥမာကျွန်တော်ဆိုလို့ရှိရင်အလုတ်တိရတယ် အလုတ်တိရတဲ့ခါမှာအဲ့ဒီအလုတ်တိရတဲ့လစာအားလုံးကိုကျွန်တော်အဝူတိပူဇော်တယ်။ဆိုကြပါစို့အော်တိုဘာလမှာအဝူတိလစာအလုတ်တိရတယ်အဝူတိပူဇော်တယ်။ကျွန်တော်ရဲ့လိုက်လျှောက်နေကြဖြစ်တဲ့ January လမှာလည်းဝမ်းမြောက်ဝမ်းသာဆိုတာအနောက်နှစ်အတွက်ပူဇော်မှာပဲ။အဲ့ဒီနှစ်ခုအရန်နီးလို့လဲဝမ်းမနေဘူး။ပေးစရာဘုရားပေးတာကဂျေဇုတော်ဖြစ်တယ်ဟာလေလုယာ။ဆိုတော့အဲ့လိုမျိုးမိမိရဲ့လိုက်လျှောက်မှုပဲဖြစ်ပါတယ်လို့နော်။ပြီးတော့ဒုတိယအနေနဲ့အဲ့ဒီအဝူတိကိုကျွန်တော်တို့ sorry တတိယအနေနဲ့ကျွန်တော်တို့promotion ရတဲ့အခါမှာဆိုကြပါစို့လူတစ်ယောက်ကသူ့ရဲ့လစာ1000အဲ့မှာ January လမှာသူကအူဒီကိုတစ်လလုံးစာပေးလိုက်တယ်1000ပေးလိုက်တယ်ပြီးတဲ့အခါမှာဂျွန်လရောက်တော့သူကယာဒူတိုးသွားတယ်တိုးသွားတဲ့အခါမှာဒေါ်လာ1500ဖြစ်လာတယ်ဆိုပါတော့အဲ့ဒါဆိုရင်ကျွန်တော်တို့ဘာလုပ်မလဲဆိုတော့တိုးလာတဲ့အဲ့ဒီ900 new portion အတစ်တော့ရတဲ့ဂန္ဓာအဲ့ဒီရအတစ်တော့ allowance လာအတစ်တော့နော်ဒီအတစ်တော့လစာအတစ်ပေါ့ထပ်ပေါင်းရတဲ့အဲ့ဒီ portion ကိုပဲကျွန်တော်တို့ကအဝူတီပူဇော်ပြီးတော့ပုံမှန်1000နဲ့လာတာဖြစ်တဲ့အတွက်အဲ့1000ရဲ့ဆယ်ဘုတ်ဘုတ်100ကိုတော့ပေးမယ်။ဒါပေမဲ့အဲ့ဒီ900တော့900အတွက်ဆယ်ဘုတ်ဘုတ်50ခွဲမခွဲတော့ပဲ900စလုံးကိုအဝူတီဖြစ်ပူဇော်မယ်။အဲ့လိုမျိုးကျွန်တော်တို့ကလိုက်လျှောက်ပါတယ်။နောက်တစ်ခါကျွန်တော်တို့ပစ္စည်းတစ်ခုခုရောင်းလဲဆိုပါတော့ဥပမာဆိုပါတော့ကားတစ်စီးဝယ်ထားတယ်အကားကိုပြန်ရောင်းလိုက်တယ်။ကားဆိုတဲ့သဘောတရားရှုံးတာများတယ်နာတော့ဖြစ်အဒီပရီရှေးရှင်းကြောင့်မျိုးမျိုးကြောင့်ဈေးနှုန်းတွေပြောင်းလဲရှိနိုင်ပေမဲ့ဆိုတော့အဲ့မှာဘာလို့လို့ရသေးလဲဆိုတော့ဖယောက်ကျေးဇူးတင်တော်အဖြစ်အဲ့ဒီကားယောင်ရငွေရှုံးတာမြတ်တာမတွေ့တော့ဘူးအဲ့ကားယောင်ရငွေကဆိုကြပါစို့အဲ300နဲ့ရောင်းလဲဆိုလို့ရှိရင်နော်ဆယ်ဘိုးတစ်ဘိုးကတော့ထဲ့ပဲဒါပေမဲ့ဝမ်းမြောက်တော်အဖြစ်အဝူသီးပူဇော်တော်အဖြစ်ဆိုရတော့မှ300နဲ့ကနေကျွန်တော်တို့က5သိန်းလား10သိန်းလားနော်ကိုပေးနိုင်တဲ့လောက်လေးကိုအဝူသီးဖြင့်ပူဇော်လို့လဲရတယ်ဒါကြောင့်အဝူသီးဆိုတာကအကန့်အသတ်မရှိဘူးဒါပေမဲ့ကျွန်တော်တို့ဝမ်းမြောက်စွာနဲ့ဖရားကိုချစ်တော်အဖြစ်ပေးရတဲ့ပူဇော်တက်ကဖြစ်ပြီးအထူးဝမ်းမြောက်တာကတော့ကဘာမှာလူသားတွေထဲမှာကြီးပူဇော်ခြင်းဖရားခင်အဦးဆုံးလက်ခံခဲ့တဲ့သူကအာဘေလဖြစ်ပြီးအာဘေလရဲ့ပူဇော်ခြင်းကအဝူသီးဖြစ်တယ်ဆိုတာမမေ့ပါနဲ့အာမင်ပြီးတော့အာဗြဟံသူဂျုံမနဲ့ရတဲ့ဣရှမေလရှိတော်လဲဂတိတော်သားသူ့ဇနီးတဲ့ဆာရာနဲ့ရတဲ့ပထမအဦးဆုံးသောသားဦးဖြစ်တဲ့ဣဇက်ကိုသူကဖရားကိုပူဇော်ဖို့ဆုံးဖြတ်ပြီးတကယ်ကိုတတ်ဖို့ထိဖြစ်လာတယ်တကယ်တတ်တဲ့အတိုင်းပဲအဲ့မှာဘာဖြစ်လာလဲမျိုးနွယ်ကတမုတ်တရားတဲလုံးများမကများခဲ့တယ်။နောက်ဘုရားခင်ကိုတော်တိုင်ကသူ့၌တပါးသီးသောရှိတဲ့ဒါဦးပဲသခင်ယေရှုကိုကျွန်တော်တို့အသေးခံဖို့ဈေးလွတ်တယ်အဲ့ဒါကြောင့်ကျွန်တော်တို့အားလုံးကိုရရှိတယ်ဒါကြောင့်ဒီအဦးသီးကကျွန်တော်လည်းနားမလည်နိုင်သေးဘူး I'm still learning ကျွန်တော်လည်းသင်ယူနေသေးပဲကျွန်တော်အားလုံးလေ့လာရအောင်စီးပူးရအောင်လိုက်လျှောက်ရအောင်ဒါကြောင့်ဘုရားကငါဥစ္စာဖြစ်တယ်လို့ပြောမှတော့သူ့ကိုဝမ်းမြောက်စွာနဲ့ပြန်ပေးအောင်စုတ်ကင်မထားနဲ့တော့အဲ့တော့အဦးသီးပေးတဲ့ကောင်းကြီး၄မျိုးကိုကျွန်တော်ပြန်ပြီးတော့ summarize အနည်းချုပ်ပြောပြီးတော့ညီကုန်းချုပ်ပါမယ်အဦးသီးပေးတယ်ဆိုရင်ရတဲ့ကောင်းကြီးနံပါတ်1 overflow ဖြစ်ခြင်းရှန်ထွက်ခြင်းနံပါတ်2 new wine အသစ်သောစပီးရေအလင်မီတဲ့ဘိတ်သိက်ခဏခဏအကျွေးတင်တဲ့ဖွဲ့တွေအဦးသီးများများပေးဖို့ဆုံးဖြတ်ပါ amen အလင်မီသွားမယ်တတိယကအကွဲကဖခင်ရဲ့အကွဲကနေမိရမျိုးရိုးတစ်ခုလုံးလုံးဂျုံဖို့အတွက်အဦးသီးပူဇော်ဖို့ emphasize လုပ်တယ်ပြန်မီးမောင်းထိုးတယ်ကျွန်တော်တို့လည်းအကွဲကားထဲမှာနေဖို့ရန်အတွက်အဝူးသီးကိုပူဇော်ကြပါစို့နံပါတ်၄ကတော့အိမ်၌ကောင်းကြီးအစဉ်တည်မယ်အိမ်၌သတင်းဆိုးတွေအမြဲတမ်းအနှုတ်လက္ခဏာတွေအမြဲတမ်းအကြွေးတွေအနေနဲ့ပြဿနာတွေရှိရဆိုရင်ကျွန်တော်တို့မိသားစုကိုစားသင်ဟယုံကြည်ပြီဆိုရင်အခုကစပြီးတော့အဝူးသီးကိုစပြီးပူဇော်ပါကောင်းကြီးအစဉ်တည်မယ်ဒီ၄ချက်တာမကဘဲဘုရားခင်စီကကြံစီလို့မမြင်နိုင်တဲ့ကောင်းကြီးဘုရားတိတ်ကြိုက်တဲ့ပူဇော်ခြင်းဖြစ်တဲ့အတွက်ထို့ရည်ပူဇော်ခြင်းအားဖြင့်ကျွန်တော်တို့အသက်တာမှာကောင်းကြီးတွေရှံထွက်တော်သူများဖြစ်ဖို့ဘုရားကောင်းကြီးပေးပါစေ